ဟုတ်ကဲ့မနေ့ကရုရှားမြန်မာနှစ်ဖက်တွေ့ရမှာဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်က
ဆူရော်ရဲ့ဦးဆောင်မှုကြောင့်ရုရှားနိုင်ငံအခုလိုထိတ်တန့်နိုင်ငံဖြစ်လာတာလေဒါမြင်ဖြစ်လာတဲ့အတွက်ကြောင့်ဆူရော်ရဲ့ဦးဆောင်မှုကောင်းဆောင်မှုလေမြတ်သားချီးကျူးဂုဏ်ပြုပါကြောင်းပြောလိုပါတယ်ဆူရော်ကမ္ဘာကောင်းဆောင်တစ်ခုတယောက်ဖြစ်ပြီးတော့မှကမ္ဘာရေကိစ္စများတော့လေတမတ်တမတ်ကြည့်ကြမှန်မှန်ကန်ကန်နဲ့လှုပ်ဆောင်နေတာတော့ကျွန်တော်တို့တွေ့ပါတယ
်အခုစီဝဲမှာပြောခဲ့တာနဲ့ပတ်သက်ပြီးရုရှားသမ္မတရုံးခရမလင်နန်းတော်ကြီးညာချက်ကိုကိုးကားပြီးမြမရေးလေးလာသူအရေထွန်းကတော့
ဒီသမရပူတင်ကတော့မေအောင်လိုင်ဒီတစ်ခေါက်ကတော့အိမ်ဆောင်အစိုးရရဲ့ဝန်ကြီးချုပ်ဖြစ်နေလာတာဖြစ်တဲ့အကြောင်းသူဖိတ်တာကိုလက်ခံတဲ့အတွက်အကျေစုတင်ကြောင်းနောက်နှစ်မှာဆိုရင်တော့အဲမြန်မာနဲ့ရုရှားဒီတန်တမာဆက်ဆံရေးပေါ့နော်85နှစ်ပြည့်မြောက်ပြီဆိုတဲ့အကြောင်းပေါ့အဲ့ဒါတွေကိုပုံမှန်မှာပဲသူကတော့တာမန်ပဲပြောသွားတာပေါ့နော်ဒါပေမဲ့နာဇာကဥက္ကဋ္ဌကတော့သူ့ကိုနည်းနည်းခါမြောက်မြောက်ပြောသွားတာတတိထားလိုက်မိတယ်။သမရဘူတင်ကကဘာနံပါတ်1ခေါင်းဆောင်ဖြစ်တဲ့အကြောင်းပေါ့နော်။သူ့ရဲ့ကြိုးပမ်းမှုကြောင့်ကဘာကြီးတည်ငြိမ်အချမ်းရေးအတွက်ဆောင်ရွက်နေတာကိုထောက်ခံကြောင်းစသဖြင့်ပေါ့ဗျာ။အဲဒါလိုခါမြောက်မြောက်ကလေးပြောသွားတာတွေ့ရပါတယ်ဗျာ
။အခုလိုဖြစ်လာတာကမြမထုံတန်းစင်လာမူဝါဒအပြောင်းလဲကြီးဖြစ်သွားတာလို့လည်းပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကသုံးသပ်ပါတယ်။
မြန်မာနိုင်ငံကအစဉ်တစိုက်ကင်ဆွဲခဲ့တဲ့လွတ်လပ်ရေးတက်ကြွသောဒီဂျာနီဝါဒပေါ့ရွေလာတယ်လို့သုံးသပ်မိပါတယ်။1962ဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်တုန်းကစစ်အေးကာလအပြင်းထန်တဲ့အချိန်ဒါအမေရိကန်အုပ်စုနဲ့ဆိုဗီယက်အုပ်စုဆိုပြီးဖြစ်တဲ့အချိန်မှာတကယ့်ကိုဒွမ်မလိုက်နိုင်ငံညာရေးဝါဒကိုတိတိကျကျကျဉ်းသုံးပြီးတော့ဖြတ်တန်းလာခဲ့တယ်။1988အာဏာသိမ်းတဲ့ခါကျတော့ဒီဆိုဗီယက်ယူနီယံပြိုကွဲသွားတာပါလင်တတိုင်းပြိုသွားတာနဲ့စီရေးတိုက်ပွဲအဆုံးသတ်ပြီးတော့နောက်ဆုံး liberal democracy အောင်ပွဲခံသွားပြီး global trend ဟာ partisan democracy ဈေးကွက်စည်းဝါးရေးစနစ်ကိုဒီအာဏာသိမ်းစစ်ကောင်းဆောင်တွေကိုနှိုက်ကလိုက်နာမယ်အခု2023ဒီအာဏာသိမ်းတဲ့ကိစ္စမှာကြတော့ဟို liberal ကနောက်ပြန်ရှော့ကြပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်တရုတ်အင်အားအရန်ကြီးမားလာတယ်ရုရှားကလည်းပြန်ပြီးတော့အားပြန်ကောင်းလာတဲ့အခြေအနေမျိုးမှာအမေရိကန်ဦးဆောင်တဲ့ကဘာမဟုတ်တော့ဘူးနဲ့ကဘာကြီးကိုနိုင်ကဘက်နဲ့စဉ်းစားတဲ့ပုံစံဖြစ်လာတဲ့အချိန်မှာအခုဒီခရီးစဉ်ဟာဒါအစင်လာဒါမြမနိုင်ငံသားကြီးမူဝါဒကနေပြောင်းသွားပြီလို့မြင်ပါတ
ယ်။အဲဒီတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်အနေနဲ့ဘာကြောင့်ခုလောက်ထိသမ္မတဘူတင်ကိုကြောက်ခဲ့ကြကိုမေးရမှာဦးရဲထွန်းကဟ
ိုအဲ့ဒီပြောလိုက်တဲ့ဇာတ်ကတော့တော်တော်များများကတော့သဘောတူမယ်တော့မထင်ဘူးပေါ့နော်။ဘာကြောင့်လို့ဆိုတော့ဥရောပမှာအခုကယူကရိန်းနဲ့ဖြစ်တဲ့စစ်ပွဲမှာရုရှားကဝင်ရောက်ကျူးကျော်သူအဖြစ်နဲ့အဲ့ဒါလိုမြင်ကြတာ哦ဒီမှာကတော့နာဇာကဥက္ကဋ္ဌအနေနဲ့ဒီလိုပြောရတဲ့အကြောင်းရင်းကတော့သူကရုရှားနဲ့အရန်ကိုရင်းနှီးကြတယ်အရန်ရင်းနှီးပြီးတော့အားကိုးကြတာပေါ့နော်အထူးသဖြင့်တော့ကမ္ဘာနိုင်ငံရေးမှာကုလသမဂ္ဂတို့လိုနိုင်ငံရေးစင်မြင့်နေမှာအရင်ကတရုတ်ကိုပဲအားကိုးအားထားပြုပေးရတာကနေတရုတ်ကအခုကခက်တန်းတန်းဖြစ်နေတဲ့အတွက်ကြောင့်မလို့လုံးဝယုံကြည်စိတ်ချရတဲ့နိုင်ငံကြီးပေါ့နော်အင်အားကြီးနိုင်ငံတခုလိုတဲ့အတွက်သူပုံကိုရေးအရရင်းနှီးမှုထူထောင်ခြင်းလို့ဒီလိုထူထူကဲကဲချီးမြှောက်ပြီးတော့ပြောတယ်လို့သုံးသပ်ပါတယ
်အခုလိုအပြန်အလှန်ပူပေါင်းဆောင်ရွက်မှုတွေကြောင့်ပုံမှန်စည်ရေးအပြင်တခြားကဏ္ဍတွေပေါ်တည်ရမှုဖြစ်လာနိုင်တာကိုမေးရမှာလဲဦးရဲထွန်းကပဲ
စီးပွားရေးနဲ့ပတ်သက်လို့တော့ရုရှားကသမရကစပြီးတော့ပြောတာပေါ့နော်စီးပွားရေးဆက်ဆံမှုတွေကတဖြည်းဖြည်းနဲ့တိုးတက်လာတဲ့အကြောင်းနဲ့လွန်ခဲ့တဲ့6လအတွင်းမှာအဆ140လောက်တောင်တက်လာတယ်ဆိုပြီးတော့ပြောသွားပါတယ်။ကိန်းကနန်းနဲ့တော့သူအတိအကျမပြောဘူးပေါ့နော်။အဲခမန်းကြည့်ရတာကတော့အရင်တုန်းကဒီနိုင်ငံအပြန်အလှန်ကုန်သွယ်မှုကနှဲပါတယ်ထင်ပါတယ်။ကျွန်တော်တို့တောက်လျှောက်ဒီမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေယင်းနှမြုံနံမှုစီးရင်နေကြည့်တဲ့အထက်မှာရုရှားကသိပ်မပါတော့ဒီတလောမှာပေါ့နော်။ဒီဘက်နှစ်ထဲမှာဒီနာဆာကအာဏာယူပြီးတဲ့နောက်ပိုင်းမှာဒီလှုပ်လာတဲ့အခါကျတော့ဒီအဆ140တက်လာတယ်ဆိုတာကဟိုအဆအနေနဲ့တော့များတာပေါ့နော်ကိန်းကနန်းအနေနဲ့ပြောမယ်ဆိုရင်တော့တရုတ်တို့စင်ကာပူတို့နဲ့အဲကုန်သွယ်လာတော့များမယ်မထင်ဘူးအဲနောက်ဆက်တွဲအမှုမြူစွိုင်းရင်ပူးပေါင်းဆောင်ရွက်ရေးကိစ္စကိုတော့အဲစာချုပ်ချုပ်လိုက်တယ်ဆိုတဲ့သဘောကလှုပ်တော့မယ်ဆိုတဲ့သဘောပေါ့နော်အရင်တစ်ခေါက်ကတော့ဟိုနားလည်မှုစာချုပ်လွားပဲထိုးတာ
ပူချုပ်မှုကြီးမေအောင်လိုင်ရဲ့အခုတစ်ခေါက်ခီးစဉ်တဲ့သမရပူတင်နဲ့တွေ့ခွင့်ရတာအပြင်မြန်မာနိုင်ငံမှာလောင်စာဆီနဲ့ဒေါ်လာဆီအကျပ်ရိုက်နေချင်းအသက်ရှူပေါင်းရမလားလို့စစ်ကောင်စီကမျှော်လင့်ချက်ပေးလို့ဒါလည်းပါနေတယ်လို့တချို့အသုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျ